မြန်မာ MOU လောက်သားတောင်းတဲ့ချီပြီးခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုပ်ကန်ရှာဖွေရေးအေဂျင်စီတွေကိုကန့်လန့်ထားပေမဲ့မြန်မာဘက်ကတော့ကနဦးအနေနဲ့လောက်သား 2,000 လောက်ကိုပဲစပြီးပို့ဖို့ပြင်ဆင်နေတယ်လို့လူထိတ်မိုးပြည်ပအလုပ်ကန်ရှာဖွေရေးအေဂျင်စီကကိုကျော်စင်က VOA ကိုပြောပါတယ်။ကနဦးအနေနဲ့မြန်မာအေဂျင်စီ10ခုကျော်ကပို့ခွင့်ရရပြီလို့သူကပြောပါတယ
်။ဟောဒီမှာကုမ္ပဏီ12ခုလောက်တော့ကန့်ဆွင့်ကြည့်ပြီးကစာချုပ်ထုတ်ခွင့်ပေးပြီ။ကျွန်တော်ပြောတယ်ကတည်းကမတိုင်းဘူးဘာလို့ဒီလိုကစားရလဲဖြစ်နေလဲပေါ့ဟိုသူကတော့ကြီးနှောင်းတော့သွားနိုင်တယ်ဗျာဒီကျလာအတွင်းတော့ပါဗျာအဲကိုယ်ဆွဲရည်နေများမယ်နောက်ပြီးတော့စိတ်ယုံကြည်လည်းရှိပါတယ်ဒါတော့မြတ်တယ်ဗျာအမြင်တော့မဟုတ်ဘူးဘာလို့ကိုယ်ကစားတော့ပြတ်လာနေတာဒီဘက်ကဒါအလုပ်နေတယ်
ထိုင်းဘက်ကပြည်ပလုတ်သားလိုအပ်ချက်ကတိမ့်နေချီပြီးရှိတယ်လို့မြန်မာလုတ်သမားရေးရဌာနရဲ့အမြဲတမ်းအသွင်းဝင်ဦးညွန့်ဝင်က VOA ကိုပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံမဲဆောင်တဲ့ရနောင်းကမြန်မာလုတ်သားတွေကိုထားမဲ့ကွာရန်တင်းစင်တာမှာတပတ်ကိုလူရောက်900စီပဲလက်ခံမှာဖြစ်လို့ဒီနှုံတိုင်းပဲလွှတ်မယ်ဆိုရင်မြန်မာဘက်ကတလကိုအများဆုံးလောက်သား4000လောက်ပဲလွှတ်နိုင်လိမ့်မယ်လို့သူကပြောပါတယ
်။ကြိုတင်တာအေဂျင်စီတွေလက်ထဲကိုရောက်နေတာ4000 5000လောက်ရောက်နေပြီ။အဲအဲ့ဒီပေါ်မှာကျွန်တော်တို့ကဒါဖြည်းဖြည်းချင်းစစ်ပြီးတော့ဟိုလှုပ်ဖို့လုပ်နေတယ်။တပတ်ပါမှာကျွန်တော်တို့က1000ပေါ့ဗျာ။ဒလောကေကတော့ကျွန်တော်တို့ဒီမက်လာအပေါ်လောက်မှာဆွရင်တော့တလက4000နဲ့5000ကြာအဲ့လောက်ပဲကျွန်တော်တို့သွားနိုင်မှာဖြစ်သွားပြီဗျာ။ဒလောကေနေတာပြောတာကထိုင်းဘက်ကဖြေလျှော့မှုတွေဒီ GDP ကွာပေါ့ currently ဒီဘောရည်ဒီလျှော့လာတာပါညာရှိတော့ဟိုတလတလကိုတောင်းတဲ့ချီပြီးလွှတ်နိုင်တဲ့နေရာရှိတယ်ဗျာ။
ထိုင်းဘက်ကမြန်မာလုတ်သားအများအပြားလုံနေပေမဲ့လည်းကန့်လန့်လာတဲ့တချို့စက်ယုံတွေကအသစ်ဖြစ်နေတာလုတ်သားခေါ်ယူဖို့အချက်လက်တွေမပြည့်စုံတာစတဲ့လိန်ညာပြီးအလုတ်ခေါ်ရဲလို့တန်တရားရှိတဲ့လုပ်ငန်းရှင်တွေကိုတေချာစစ်ဆေးနေရတယ်လို့သူကပြောပါတယ်ထိုင်းဘက်ကကွာရန်တင်းအကန့်အသတ်တွေအပြင်မြန်မာဌာနဆိုင်ရာဘက်ကလုတ်ထုံးလုံနီးကြမ်းကြာနေရတွေကြောင့်လောလောဆယ်တော့အလုတ်သမားအ ਨੇ ချင်းပဲလွတ်နိုင်အောင်မယ်လို့အေဂျင်စီတချို့ကပြောပါတယ
်ဒီဘက်ကကမန်းဘလောက်ကျွန်တော်နိုင်ငံနဲ့ဆက်ကြတာဒါတော့ဖြစ်ဆက်ဆက်ဖြစ်လာပါလေဟိုကွာရန်စီရတော့ဗျာတလာကျောင်းတွေဘလောက်နိုင်ငံကတလာပြောင်းလို့ဖြစ်ခံရလားအဲ့ဒီကိုကြည့်ကြရင်ခြေချောက်ပြင်းနေတော့စတောင်းစီရကများကြီးပါတော့နော်။ဒါတော့အခုကျောင်းပြန်မှာအခုရတာလည်းရှိသေးတယ်။တပီယံမပို့နိုင်။သူများနိုင်ငံတွေကပြောင်းသွားတယ်။ဇမောရီလိုပြောင်းသွားတယ်။အခုဒီကကလုံလောက်နေတာလည်းအားမဲ့ပြည်တွေပါ။အဲ့ဒီကရှင်းဆုံးမှလား။
ထိုင်းဘက်ကိုရောက်လာမဲ့မြန်မာလုပ်သားတွေကိုကိုဗစ်စစ်ဆေးတာ၊ကွာရန်တင်းထားတာ၊ကာကွယ်ဆေးထိုးတာဒီကုန်ကြမ်းစရိတ်တွေကိုအလုပ်ရှင်နဲ့အလုပ်သမားဘယ်သူကကြားခံသင့်တယ်လဲဆိုတာနှစ်နိုင်ငံအတော်ကြာအောင်ညှိနှိုင်းပြီးတဲ့နောက်ထိုင်းအလုပ်ရှင်ကတာဝန်ပေးဖို့သဘောတူညီမှုရခဲ့ပါတယ်။ဒါပေမဲ့ထိုင်းဗီဇာဝင်ကထိုင်းဆိုရဲလူမှုဖူလုံကြီးအမကန်ကနဲ့အထွေထွေယောဂလေးမျိုးစစ်ဆေးကြတော့မြန်မာအလုပ်သမားတွေဘက်ကကုန်ကြခံရမှာပါ။ထိုင်းမှာကိုဗစ်ရောဂါကြောင့်ပြည်ပလုပ်သားအများအပြားနေရပြန်ခဲ့ကြပြီးစေယုံအလုံးယုံတွေမှာလုတ်သားလိုအပ်ချက်ဖြစ်ခဲ့ပါတယ်။ဒါကြောင့်ထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြည်ပလုတ်သား9000လောက်လိုအပ်တယ်လို့2021နှစ်ခုပိုင်းမှာထိုင်းအစိုးရကကြေညာခဲ့တာပါ။ထိုင်းအလုပ်ရှင်တွေကမြန်မာဘက်ကိုကန့်လန့်ထားတဲ့အလုပ်ခေါ်စာတွေရဲ့မှာဆောက်လုပ်ရေးရေထွက်ကုန်နဲ့စားသောက်ကုန်လုပ်ငန်းကအများဆုံးဖြစ်ပါတယ်ခင်ဗျာ။